Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာပြပြနဲ့ဒီစုံနေမနဲ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ။ဒီဝေမေကန်တန်းရဲ့2018ခုနှစ်ဩဂုတ်လ28ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုင်းနိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ဖမ်းယူနားဆင်နေပါလိမ့်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ကြောင်းမလိုက်ပါခင်ဗျာ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကွမ်းလွန်တူအမေရိကန်အထက်လွတ်တော်အမတ်ဂျွန်မက်ကိန်းအတွက်ဝမ်းနည်းကြောင့်တုံ့ဝန်လာပြီးကမ္ဘာကောင်းဆောင်တွေကပို့နေကြဆဲဖြစ်ပါတယ်။မက္ကဆီကိုနဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ရလိုက်ပြီလို့သမ္မတထရန့်ကပြောပါတယ်။သမ္မတကာကွယ်ရေးဦးစီးချုပ်အပါအဝင်မြန်မာပြည်က Facebook account တချို့ကို Facebook ကနေပြီးတော့ပိတ်ပစ်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ကင်းမျိုးတက်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။ဘိုးယုံမူအီးမေးအောင်လိုင်းအပါအဝင်ထိပ်ပိုင်းစစ်ကောင်းဆောင်6ဦးဟာစိုးရတဲ့လူအကွင့်ရေးချိုးဖောက်မှုအတွက်တာဝန်ရှိတဲ့ဆိုတာကိုလေ့လာတွေးရှိရတယ်လို့ဆိုပါတယ်။
In Myanmar, there is a very clear chain of command, and there is no doubt in our minds whatsoever that what we saw.
Kulan Maga Achele Shafui Pwewin Christopher Cidiro Pyoja Dwarawa, Dijone Duciwai Gana, Dudasone, American Twin Sari, Pasin, Ganarigule, now by Mat Dinsamaba, Kuyin Zono, Ingani Menekin, Taitayo, Nangaga, Rinigo, Kuzo, Winline, Dokin, Mutedu, Pyoja, Yombia.
ကွလန်တူအမေရိကန်ထက်လွတ်တော်မှဂျွန်မက်ကိန်းအတွက်ဝန်ထမ်းကြောင့်တုံ့ဝန်လာတွေဆက်လက်ဝင်ရောက်လာနေဆက်ဖြစ်ပြီးသူ့အတွက်အောက်မေ့ပွဲအထိမ်းအခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို့မှာတည်င်းတပတ်ကြာကျင်းပသွားမှာဖြစ်ပါတယ်။အုံနောက်ကင်ဆာရောဂါကိုတနည်းတော့ခံစားရပြီးနောက်စနေနေ့ကကွယ်လွန်သွားတဲ့အသက်82နှစ်အရွယ်ဂျွန်မက်ကိန်းရဲ့ရုပ်အလောင်းကိုသူ့လွတ်တော်မှတူအဖြစ်ကိုစားပြုခဲ့တဲ့အာရီဇိုနာပြည်နယ်ဖီနစ်မြို့အထက်လွတ်တော်အမအဖြစ်32နှစ်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန် DC မြို့နဲ့သူကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတို့ရှိရာမေရီလန်းပြည်နယ်မြို့တော်အနာပိုလစ်မြို့လို့ဖြစ်ပါလေ။စနေနေ့ဝါရှင်တန် DC မြို့ကနေရှင်နယ်ကက်သီဒရယ်မှာကျင်းပမယ်သူ့အတွက်အောက်မေ့ပွဲအခမ်းအနားမှာတော့အမေရိကန်သမ္မတဟောင်းနေဖြစ်ကြတဲ့ဘာရက်အိုဘားမားနဲ့ George W. Bush တို့ကတက်ရောက်စကားပြောကြမှာဖြစ်ပါလေ။ဂျိုမက်ကင်းကွယ်လွန်သွားတဲ့အတွက်ကမ္ဘာကောင်းဆောင်တွေကဝန်ထမ်းကြောင်းတုံ့ဝန်လာတယ်ပေးပို့ကြသလိုသူ့ရဲ့လုပ်ဖို့ကိုင်မဲ့ Republican Party ခေါင်းဆောင်တွေအပြင် Democratic Party ခေါင်းဆောင်တွေကလည်းသူနဲ့ပတ်သက်တဲ့အမှတ်ရပွဲကိစ္စတွေကိုပြန်ပြောင်းပြောပြနေကြပါလေ
။ Queen Lund to American အထက်လွှတ်တော်မှ John McCain ရဲ့နှစ်ပေါင်းများစွာနိုင်ငံရေးချားရေးအဆင်ရလှုပ်ဆောင်ခဲ့မှုတွေနဲ့ပတ်သက်ပြီးအာရှနဲ့အရှေ့အလယ်ပိုင်းဒေသတွေကခေါင်းဆောင်တွေရဲ့ဂုဏ်ပြုချီးကျူးမှုတွေ၊ Vietnam နိုင်ငံမျိုးတော် Hanoi မှာ Landline ကိုသူ့နာမည်ပေးဖို့တောင်းဆိုမှုတွေပါဝင်ဂုဏ်ပြုမှတ်တမ်းတင်မှုတွေလုပ်နေကြပါတယ်။ Afghan သမ္မတအာဖဂန်နစ္စတန်သမ္မတအာရှဖ်ဂနီကတော့အထက်လွှတ်တော်မှဂျွန်မက်ကင်းကွယ်လွန်မှုအတွက်သူ့မိသားစုနဲ့မိဆွေတွေအားလုံးကအထူးဝမ်းနဲ့ကြေကွဲရပါကြောင်းနဲ့သူဟာမိဆွေကောင်းတယောက်ဖြစ်ပြီးနမူနာယူထိုက်သူတဦးဖြစ်ကြောင်းသူ့ရဲ့ Twitter မှာရေးသားပါတယ်။အာဖဂန်အစိုးရအကြီးအကဲအဗ္ဒူလာကလည်းမစ္စတာမက်ကင်းရဲ့ကွယ်လွန်မှုအတွက်အထူးဝမ်းနဲ့ကြေကွဲရကြောင်းသူ့ Twitter မှာရေးပါတယ်။မစ္စတာမက်ကင်းမကြာခဏတောင်းရလို့ရှိတဲ့ပါကစ္စတန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးရှာမမုတ်ကိုရှိကလည်းပါကစ္စတန်ပြည်သူတွေနဲ့အတူမစ္စတာမက်ကင်းအတွက်ဆူတောင်းပေးနေကြောင်းပြောပါတယ်။နောက်အထူးသဖြင့်မစ္စတာမက်ကင်းနှစ်ပေါင်း9နှစ်ကျော်စစ်ကျင်းသားဖြစ်နေခဲ့ရတဲ့ဗီယက်နမ်နိုင်ငံကတော့မစ္စတာမက်ကင်းနာမည်နဲ့လန်ဒန်ကိုနာမည်ပေးဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မစ္စတာမက်ကင်းဟာ1993ခုနှစ်ကတမိကျောက်ကိုမွေးစားခဲ့တာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကမစ္စတာမက်ကင်းကွယ်လွန်တာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်မိတ်ဆွေကောင်းတစ်ယောက်ဆုံးရှုံးရတာလို့ပြောပါတယ်။
အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုအကြားနက်ဖတာလို့ခေါ်တဲ့မြောက်အမေရိကနိုင်ငံများအကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဖျက်သိမ်းပြီးနောက်ပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရရှိလိုက်ပြီးဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်တာကြောင့်မူလက၃နိုင်ငံပါဝင်တဲ့အဲ့ဒီနက်ဖတာအဖွဲ့ကနေကနေဒါတနိုင်ငံသားထိထိကြီးကြနေခဲ့ပါတယ်။ဒီသဘောတူညီချက်အစ်တစ်ကိုတော့အမေရိကန်မက္ကဆီကိုကုန်သွယ်ရေးသဘောတူညီချက်လို့ခေါ်ဆိုမှဖြစ်ကြောင်းသမ္မတထရန့်ကတင်းနေတာနေ့မှာပြောပါတယ်။ NAFTA ဟာအမေရိကန်ပြည်ထောင်စုကိုနှစ်ပေါင်းများစွာနှစ်နာစေခဲ့တာကြောင့်အဲ့ဒီသဘောတူညီချက်ဟာမကောင်းတဲ့သဘောတူညီချက်ဖြစ်တဲ့အတွက် NAFTA ကိုဖျက်သိမ်းလိုက်ခြင်းဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။မက္ကဆီကိုဘက်ကတော့တက်တန်းအဖြစ်24နှစ်ရှိလာပြီဖြစ်တဲ့ NAFTA သဘောတူညီချက်ကိုပဲတက်တန်းပြန်တို့ပြီးခင်းနဲ့လျော်ညီအောင်ပြင်ဆင်ရေးဆွဲရေးကိုလှူလာနေပေမဲ့သမ္မတထရန့်ကတော့အဲ့ဒီသဘောတူညီချက်ဟာအဆုံးသတ်သွားပြီဖြစ်ကြောင်းပြောပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်လို့မက္ကဆီကိုသမ္မတနဲ့မကြခင်မှာတရားဝင်သတင်းစာရှင်းလင်းပွဲကျင်းပသွားမှာဖြစ်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်
။အင်းကြီးတိုင်ကြီး Kistan Nanganga, Lindian, Dragani, Bonga, Jerry, Afghan, Chama, Nesama, Muyasiwa, Mongo, the Macha U, the Songyan, Afghan Yashi, regard your valley, Daha, Daji Kistan, Nesam, Tatana U, the Songwale, take the inside move, Chipwake, be my Bonga, get out of Suwale, Muy Mongoriha, Taliban, the Bongrinet, do Toshan, Nijara, Pichang, Afghan, Ye, Yapai, Takha, Kanga, Downga, Yashiga, your valley, Druha, Nanangan Nesa, Darka Yaka, Mianama, she told him a chasani rado biovari. Dali Bene, Muy, Monko Rija, Tigori, Pipoakebi, Ditema, Tajikistan, Nejansam Tadula, Pawan Patani, Lelu, Taika, Otoria, Muy, Pioguyaga, Piovari, Bonga Jerry, Linha, Jelly, and Pippi, Tajikistan, Nangan Tamamo, Russian, Nangani, Pinai Nelu, Didarin, the Dinema, Popiani Bari.
You American, the Menepa, Nimavala, Sizinigo. Minute 6 นาทีไลโทมีเตอร์38 kHz 98 kHz 68 kHz 69 kHz 95 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 k
မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်တိုင်းဒေသတွေအပေါ်ကျူးလွန်တဲ့ရာဇဝမှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်ဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ပထမဆုံးအစီရင်ခံစာထွက်လာတာမှာမြန်မာစစ်တပ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဖြစ်ပါတယ်။ဒီအစီရင်ခံစာကိုပြုစုတဲ့အဖွဲ့ရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအတွင်းကလူ့ခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်တော့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရာဇဝမှုတွေအတွက်နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့အလင်းစလိုအရေးယူကန်တွယ်ဖို့တာဝန်ရှိနေပြီလို့အဲ့ဒီအဖွဲ့ကတိုက်တွန်းထားပါတယ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာအပေါ်တုံ့ပြန်ချက်တွေတော့မြန်မာအစိုးရဘက်ကနေထွက်ပေါ်လာတာမရှိသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေကိုအဓိကကျူးလွန်သူတွေဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဖက်ရာရှိတွေဖြစ်တယ်ဆိုတာကိုကုလသမဂ္ဂဘက်ကနေအထောက်အထားတွေ့ရှိခဲ့ရတဲ့အတွက်သူတို့ရဲ့ Facebook account တွေကိုပိတ်လိုက်တာဖြစ်တယ်လို့ Facebook တာဝန်ရှိသူတွေကတင်းနှင်းလာနေမှာပြောပါတယ်မြန်မာစစ်ဘက်ကတော့ Facebook ကိုတိုက်ရိုက်ဆက်သွယ်မေးမြန်းနေပြီးတော့ဒီလိုရကြောင့်စစ်တပ်နဲ့မြန်မာစစ်အကြမ်းအမျိုးသားပြန်လည်တင်းမြန်ရေးထိခိုက်မှာစိုးရိမ်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးပြောခွင့်ရဦးစောထေကပြောပါတယ်တင်းနှင်းလာနေကမြန်မာနိုင်ငံစစ်ဖက်ဆိုင်ရာ Facebook account အပိတ်မခံရတဲ့ကင်နိုင်ပိုင်းအလိုမှာဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုတ်လုတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ပထမဆုံးကြိမ်ထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုအဆင့်အထိရောက်နေတယ်ဆိုတာကိုသူတို့စီမံတပ်တွေထောက်ထားရရှိနေတယ်လို့ကုလသမဂ္ဂစုံစမ်းရေးမှူးတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းဌာနသတင်းတော်တွေရဲ့အမှုအပြစ်သက်အစီရင်ချက်ချဖို့တရားရုံးကမနေ့ကတင်းလန်နေ့မှာကြေညာထားပေမဲ့တရားသူကြီးမကြမ်းမာတဲ့အတွက်ဆိုပြီးစက်တင်ဘာလ3ရက်နေ့ကိုရွှေ့ဆိုင်းလိုက်ပါတယ်။သတင်းတော်တွေရဲ့ရှင်းနေတွေကတော့တကယ်လို့သတင်းတော်တွေမှာအပြစ်ရှိတယ်ဆိုပြီးတရားရုံးကအမိန့်ချခဲ့ရင်တောင်းပြန်လည်လွတ်မြောက်ရေးနီလန်ပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့ပြောပါတယ်။သတင်းတော်တွေရဲ့အမှုအပြစ်သက်ဆုံးဖြတ်ချက်ချမှတ်မယ်လို့ကြေညာထားတဲ့နေ့ဖြစ်တဲ့အတွက်မနေ့တနင်္လာနေ့ကမြောက်ပိုင်းခရင်တရားရုံးကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာရှယ်အပါအဝင်နိုင်ငံခြားတန်တပန်တွေသတင်းတော်တွေတခြားသတင်းလွတ်လပ်ခွင့်အခွင့်အရေးလှူရှားသူတွေအတော်များများတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြတာပါရိုက်တာသတင်းဌာနကတော့ကိုဝါလုံးတို့နှစ်ဦးဟာသူတို့မကြိုးလွန်တဲ့ပြစ်မှုအတွေ့အကျဉ်းထောင်မှာရှစ်လကျော်ကြာနေခဲ့ပြီဖြစ်ကြောင်းမနေ့ကတရားရုံးကအပြစ်သားဆုံးဖြတ်ချက်မချနိုင်တဲ့အပေါ်ဆွေးကြေမိကြောင်းကြေညာချက်တောင်ထုတ်ပြန်ခဲ့ပါတယ
်အင်္ဂါနေ့မနေ့ခင်ဒေတန်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဒေါကင်မျိုးသက်တို့ပြောပြခဲ့ကြတာပါအခုအစားလို့မြန်မာနိုင်ငံကသတင်းလွှာတွေကိုစက်တိုက်ထုတ်လွှင့်သွားပါမယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တက်မတော်ကောင်ဝေးဦးစည်းချုပ်နဲ့စစ်တပ်အကြီးအကဲ5ဦးကိုနိုင်ငံကဥပဒေတွေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ကုလစုံစမ်းရေးအဖွဲ့အစီရင်ခံစာထုတ်ပြန်တောင်းဆိုလိုက်တဲ့အပေါ်ပြည်တွင်းအစိုးရကကြိုဆိုလိုက်သလိုရက်စက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့လူညိုရေးကောင်စီကအမြန်လှုပ်ဆောင်ဖို့လူအခွင့်အရေးဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်အပြည့်စုံတော့ဘိုရော့ဒေါကင်မျိုးသက်ကပြောပြမှာပ
ါတမရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်ကောင်ဆောင်6ဦးဟာမြန်မာနိုင်ငံတွင်းမှာလူခွင့်ချိုးဖောက်မှုတွေကိုဆူဆူဝါဝါကျူးလွန်ခဲ့တယ်လို့ မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ကဩဂုတ်လ29ရက်နေ့မှာအစီရင်ခံစာထုတ်ပြန်ပြောဆိုလိုက်ပါတယ်။အချက်အလက်ရှာဖွေအဖွဲ့ကတင်ပြထားတဲ့စာရင်းမှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးနေအွန်လိုင်းဒုတိယတပ်မတော်ကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကာကွယ်ဦးစီးချုပ်ယုံကြည်ရဲ့စစ်စင်ရဲ့အထူးအဖွဲ့မှုဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့သူဗိုလ်ချုပ်မောင်မောင်စိုးရခိုင်ပြည်နယ်တွင်နယ်မြေရှင်းလင်းရေးလုပ်တဲ့စစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်းဦးနဲ့ဗိုလ်မှူးချုပ်အောင်တို့ပါဝင်ကြပါတယ်။ဒီမြန်မာစစ်တပ်အကြီးအကဲ6ဦးတို့ရဲ့လုပ်ရက်တွင်ပတ်သက်ပြီးအချက်အလက်ရှာဖွေရေးအဖွဲ့ကအချက်အလက်တွေကိုစုဆောင်းခဲ့တယ်လို့စုံစမ်းရေးအဖွဲ့ဝင်တဦးဖြစ်တဲ့ Christopher Solidi ကပြောပါတယ်
။ In Myanmar there is a very clear chain of commandAnd there is no doubt in our minds whatsoever that what we saw happen in Rakhine.
မြန်မာနိုင်ငံမှာအထက်ကအမိပြီးတာကိုအောက်ဘက်ကလိုင်းနာရမယ်ဆိုတာကသိကိုရှင်းပါတယ်။ဒါကြောင့်ပထမကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာမှန်သမျှဟာအစ်မြင့်အစ်ခေါင်းဆောင်ဘိုင်းကမတိဘဲနဲ့ဘလို့မှမဖြစ်နိုင်ဘူးဆိုတဲ့အချက်ရယ်။ဒုတိယကတော့ထိထိရောက်စစ်တပ်ထိန်းချုပ်မှုအောက်မှာဖြစ်ပျက်ခဲ့တာကတော့တန်တရာရှိစရာမလိုပါဘူး။မြန်မာနိုင်ငံမှာဒီလိုအထက်အမိကြောင့်အဆင့်ဆင့်လိုက်နာလှုပ်ဆောင်ရမယ်ဆိုတာကရှင်းတဲ့အတွက်ဒီလူ6ယောက်ကိုစုံစမ်းစစ်ဆေးပြီးအရေးယူဖို့အခုလိုကျွန်တော်တို့ကအကြံပေးတာဖြစ်ပါတယ
်ဒီစစ်ကောင်းဆောင်တွေဟာ genocide လူမျိုးရုံးတပ်ဖြတ်မှု crimes against humanity လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ war crimes ဆေးရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းအချက်လက်ရှာဖွေအဖွဲ့ကဆွဆွဲလိုက်ပြီးသူတို့ကိုဒီနိုင်ငံတကာဥပဒေတွေအရစုံစမ်းစစ်ဆေးတင်တယ်လို့အစိုးရခန်းစာမှာတိုက်တွန်းထားပါတယ်။တင်းလာနေကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတော့အဖွဲ့ဝင်နောက်တဦးဖြစ်တဲ့ Radhika Kumara Swami ကအစိုးရခန်းစာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ The main perpetrator of the serious human rights violations outlined in our report
မဟုတ်စိုးရခန်းစာမှာလူမိုက်ဆိုင်ရာချမ်းပြမှုအပါဝင်ပေါ်ပြထားတဲ့ကြီးလေးတဲ့လူကြီးချိုးပေါက်မှုတွေကိုကျူးလွန်ခဲ့တာကမြန်မာစစ်တပ်ပါ။တမ်ဘရဟာစစ်သားတွေအပြင်စစ်စီရေးမှဆီလွတ်ချထားတဲ့တခြားလက်နက်ကိုင်လူကြီးတွေတပ်တွေအပေါ်ထိထိရောက်ရောက်အမိနဲ့ထိမ့်ချုပ်တာပါ။ကျမတို့အစီရင်ခံစာမှာတပ်မှအစီအမြင့်ဆုံးလူတွေရဲ့နာမည်တွေကိုဖော်ပြထားပါတယ်။ဒီလိုဖော်ပြခြင်းအပြင်သူတို့ရဲ့တာဝန်ယူမှုကိုကျမတို့ကလေးလေးနက်နက်တောင်းဆိုနေတယ်ဆိုတာကိုပြသဖို့ဖြစ်ပါတယ်
။ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့အစီရင်ခံစာထွက်လာခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံချိုင်းဝန်ကြီးသစ်ဂျယ်ရမီဟန့်ကအစိုးရခံစားကိုဖတ်ရတာဟာတိတ်ကိုစိတ်ထိခိုက်ရကြောင်းရိုဟင်ဂျာတွေပေါ်မှာရက်စက်တဲ့လောက်ရတွေကျူးလွန်ခဲ့သူတွေအတွက်ရှောင်ပုံးစရာနေရာမရှိတဲ့ကြောင်းနဲ့ဒီအတွက်အဖြေရှာဖို့မြန်မာနိုင်ငံကိုတက်နိုင်တယ်လို့အစိုးဆုံးတွားရောက်မှာဖြစ်ကြောင်းသူ့ Twitter မှာရေးသားပြောဆိုခဲ့ပါတယ်။ British အစိုးရအဖွဲ့အာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီး Mark Field ကလည်းတင်းလာနေမှာပဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးရိုဟင်ဂျာဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံဘူးသူတယောက်အနေနဲ့မြန်မာစစ်တပ်လူခွင့်ချိုးဖောက်မှုတွေလုပ်တာကိုသိရှိကြောင်းနဲ့သူတို့ရဲ့ကျူးလွန်မှုတွေကိုဥပဒေကြောင်းအရအရေးယူနိုင်မှုလုပ်နေတယ်။အချက်လက်ရှာဖွေအဖွဲ့လည်းရုပ်ကိုချီးကျူးခဲ့ပါတယ်။အခုလိုအစိုးရခံစားထွက်ပေါ်လာတဲ့အတွက်ကုလသမဂ္ဂလူခွင့်ကောင်စီကရောကုလသမဂ္ဂလုံခြုံရေးကောင်စီကပါဂရုတစိုက်နဲ့အရေးယူလှုပ်ဆောင်လာမယ်လို့ယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။ဒါအပြင်ဒီကိစ္စကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှစက်တင်ဘာ17ရက်နေ့တင်သွင်းတဲ့ကလှုပ်ဆောင်နိုင်မယ့်အချက်တွေကိုတခြားအဖွဲ့ဝင်တွေနဲ့အတူဆွေးနွေးကြမှာဖြစ်ကြောင်းလည်းရေးသားထားပါတယ်။မြန်မာစစ်တပ်ကပြီးခဲ့တဲ့နှစ်တွင်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေအရအပြစ်ပေးအရေးယူနိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လှုပ်ဆောင်မှုတွေဟာတိတ်ကိုနှေးကွင်းလွန်းလာမှုအမြန်လှုပ်ဆောင်ဖို့ Human Rights Watch လူခွင့်ရေးအဖွဲ့ကတောင်းဆိုကြောင်းအဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာလက်ထောက်ဒါရိုက်တာAkshaya Kumar ကပြောပါတယ
် It's been 1 year we've reached the 1 year anniversary since the latest round of violent ethnic cleansing took place and unfortunately what we've seen
အခုတနည်းရှိနေပါပြီနောက်ဆုံးဖြစ်ပွားတဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာတနည်းပြည့်နေပါပြီဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့လုပ်ရက်တွေကိုကြည့်ရင်ပါဇက်နဲ့ပြောနေတာပဲအများကြီးတွေ့နေရပြီးလက်တွေ့လောက်တာသိမရှိပါဘူးအခုဒီအစင်ခန်းစာထွက်လာတော့ဒီအကြီးဆုံးအခွင့်အလမ်းရလာတာဖြစ်ပြီးဒီကိစ္စနိုင်ငံတကာရာဇဝတ်တရားရုံးကိုတင်ဖို့လုပ်ရမှာပါ
ဒါအပြင်အကြမ်းဖက်မှုတွေလုပ်ရမှာပါဝင်တဲ့အာဆာရင်ဂျာအကြမ်းဖက်ဖွဲ့အပါဝင်မြန်မာနိုင်ငံတွင်လူခွင့်ချိုးဖောက်သူအားလုံးကိုစုံစမ်းဖော်ထုတ်အရေးယူပေးဖို့လဲမစ်ကူမာကပြောပါတယ
်တော်ခင်မျိုးသက်ပြောပြခဲ့တာပါလူခွင့်ရေးကောင်စီကရွေးချယ်ခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့က တနင်္လာနေ့မှာဂျနီဗာမှာအစည်းအဝေးခန်းစားထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ပွေရာလူအခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့အကြံပေးထားပါတယ်။အခုလိုအကြံပေးချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပါအလေးနဲ့ခံယူကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကူတာရက်ကတိုက်တွန်းခဲ့ပါတယ်။ဒေါ်လလတန်းကပြောပြမှာပါ။
အင်ဒိုနီးရှားအစိုးရရှိနေချုပ်ဟောင်းမာဇူကီဒေရစ်မန်ဦးဆောင်ပြီးတိရီလင်ကာကရာဒီကာကူမရာဆွမ်မီနဲ့ဩစတြေးလျကခရစ်စတိုဖာစီဒိုဒီတို့သုံးဦးပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ဟာဒီနေ့လနေ့ကဂျနီဗာမှာတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာစစ်ကောင်စီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်စစ်တပ်အကြီးအကဲ6ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်ဖို့ကြံပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတွားရောက်ခွင့်မရဘဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခွင့်လုံရအိနီချင်းဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်စုံစမ်းစစ်ဆေးကြရမှာလူပေါင်း185ဦးတို့ရဲ့ထွက်ဆိုချက်တွေဆက်သွယ်ဂျူးလူကရိုက်ကူးထားတဲ့ရုပ်ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေအပါအဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်ဘက်ဆိုင်ရာကြံ့ကျင်ပညာရှင်တို့ရဲ့အကူအညီနဲ့အခုလိုအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်နေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကလင်းလာနေကပုံမှန်သတင်းစာရှင်းလင်းပေးမှပြောခဲ့ပါတယ်။
I think as far as Secretary General is concerned, this is a very important report that all bodies of the United Nations...
အတွင်းမှုချုပ်အနေနဲ့ဒီအစီရင်ခံစာဟာတိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့နိုင်ငံတကာလူအဖွဲ့အစည်းတွေကဒီအစီရင်ခံစာကိုရောအစီရင်ခံစာရဲ့အကြံပေးချက်တွေကိုရောလေးလေးနက်နက်ခံယူသင့်ပါတယ်။မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်းဖြစ်ပြီးဒါတွေကိုဖြေရှင်းရမယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးရမယ်ဆိုတာကိုအလေးနဲ့ပြောလာခဲ့တာဖြစ်ပါတယ်
။ဒါအပြင်မြန်မာစစ်ကောင်စီတွေကို ICC နိုင်ငံကခုံရုံးတင်ဖို့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အကြံပြုချက်ပေါ်အတွေးမှုချက်ရဲ့ထင်မြင်ချက်နဲ့ပတ်သက်လို့ကတော့ Mr. Dujarric က ICC ခုံရုံးတင်ရေးဟာထွေထွေညီလာခံရဲ့လုတ်ပိုင်ခွင့်မှမရှိတဲ့အကြောင်းအခုလိုဖြေကြားခဲ့ပါတယ
်။ As you know it's an independent report we will secretary general and we'll be giving a due consideration
ဒီအစီရင်ခံစာဟာတီးကြလွတ်လပ်စွာစုံစမ်းတင်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်။အတွင်းမှုချုပ်အနေနဲ့လက်ခံစဉ်းစားဖို့ရှိသလိုကြံကုလသမဂ္ဂအဖွဲ့အစည်းအားလုံးကလည်းလက်ခံစဉ်းစားသင့်ပါတယ်။ ICC နိုင်ငံတကာခုံရုံးတင်ဖို့ကအတွင်းမှုချုပ်ကတဆင့်မလုပ်နိုင်ပါဘူး။
လူဝင်ကြ9သိန်းနီးပါးလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခုံလုံရတဲ့လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုလို့အတွေးမှုချုပ်ဂူတရက်စ်ကတောက်ခဲ့တာဖြစ်ပေမဲ့လို့လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ကနာမည်တက်တဲ့ genocide အတုံးနဲ့ပတ်သက်လို့ကတော့အတွေးမှုချုပ်ရဲ့သဘောထားကိုအင်္ဂါနေ့လုံခြုံရေးကောင်စီနေကင်းပိုင်းကျင်းပမယ်လူဝင်ကြအရေးတကပွင့်စီပွေးပွဲမှာအတွင်းမှုချုပ်ပြောကြားတဲ့မိကုံးကိုတည်တည်ချာချာနားထောင်ကြည့်ဖို့ Mr. Dujarric ကတိုက်တွန်းလိုက်ပါတယ်
။ The actual naming of a genocide is one as far as the UN is concerned needs to be done.
Genocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအမိတပ်ပြောဖို့ကနိုင်ငံတကာတရားရေးအဖွဲ့အစည်းကလှုံ့ဆော်ရမှာဖြစ်တယ်လို့ကုလသမဂ္ဂကခန့်ယူပါတယ်။ဒီလိုပြောလို့လဲရခိုင်မြောက်ပိုင်းအခြေအနေပေါ်အတွင်းမှုချုပ်ကနောက်ဆုတ်သွားမယ်လို့မဆိုလိုပါဘူး။မနက်ဖြန်မှာပြောမယ့်သူ့ရဲ့မိကုံးကိုနီးနီးကပ်ကပ်စောင့်ကြည့်ဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ်
။တင်းလာနေကကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမတင်သွင်းမီပုံမှန်လှုပ်ထုံးရမြန်မာအစိုးရထံကိုအစီရင်ခံစာကြိုတင်ပေးဖို့ခဲ့ပေမဲ့လေမြန်မာအစိုးရထံကတော့သဘောထားထုတ်ပြန်ချက်ချက်ချင်းထွက်ပေါ်လာသေးတာမတွေ့ရကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ်
။ဒေါ်လာလန်တန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါဆက်လက်နားဆင်ရမှာကမြန်မာနိုင်ငံမှာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအဓိကကျူးလွန်သူတွေဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ဘက်ခေါင်းဆောင်တွေဖြစ်တယ်ဆိုတာကိုကုလသမဂ္ဂဘက်ကအထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်သူတို့ရဲ့ Facebook အကောင့်တွေကိုပိတ်လိုက်တာဖြစ်တယ်လို့ Facebook တာဝန်ရှိသူတွေကပြောပါတယ်မြန်မာအစိုးရဘက်ကတော့ Facebook ကိုတိုက်ရိုက်ဆက်သွယ်မေးမြန်းနေပြီးဒီလိုရကြောက်စစ်တပ်နဲ့မြန်မာအစိုးရတို့ကြားအမျိုးသားပြန်လည်တင်းမြတ်ရေးထိခိုက်မှာကိုစိုးရိမ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေကဆိုပါတယ်မင်းအင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြမှာပါ
တနင်္လာနေ့ကမြန်မာနိုင်ငံစစ်ဖက်ဆိုင်ရာ Facebook အကောင့်တွင်အပိတ်မခံရခင်နိုင်ပိုင်းအလို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ပထမဆုံးအကြိမ်အစည်းအဝေးခန်းစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ပြင်းထန်လှတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ genocide လူမျိုးတုံးတပ်ဖြတ်မှုအဆင့်ထိရောက်နေတယ်ဆိုတာသူတို့မှာတသက်အထောက်အထားတွေရှိနေကြောင်းကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ဒါကြောင့်တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်တပ်မတော်ကာကွယ်ဦးစီးချုပ်ရုံးနဲ့မြဝတီစတဲ့တပ်မတော်ရဲ့သတင်းထုတ်ပြန်တဲ့ Facebook အကောင့်တွေကိုတနင်္လာနေ့ကပိတ်ပစ်လိုက်တဲ့အကြောင်းရင်းနဲ့ပတ်သက်လို့ Facebook ပြောခွင့်ရအမျိုးသမီးClaire Waring ကသတင်းမီဒီယာတွေကိုအီးမေးလ်ကနေတုံ့ပြန်ဖြေဆိုရမှာလဲကုလသမဂ္ဂဘက်ကတွေ့ရှိခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုအထောက်အထားတွေကြောင့်ဖြစ်တယ်ဆိုတာရေးသားခဲ့ပါတယ်။အမုန်းစကားတွေပြန့်ပွားအောင် Facebook လို Social Media တွေကိုဝါရဖြန့်ဝေတဲ့နေရာဖြစ်အသုံးပြုခဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့မှပါဝင်သူတဦးဖြစ်တဲ့ကုလစုံစမ်းရေးမှူးRed Hika Kumara Swami ကအခုလိုပြောပါတယ
် Well I think what we're finding is that social media
ကျွန်တော်တွေ့ရှိခဲ့တာကတော့အမုန်းစကားတွေပြန့်ပွားဖို့အတွက် social media ဟာမူဝါဒဖြန့်ဝေတဲ့နေရာဖြစ်လာခဲ့တယ်ဆိုတာပဲဖြစ်ပါတယ်ဒီအချက်ပေါ်မှာ Facebook တာဝန်ရှိသူတွေကိုယ်တိုင်ရောလူတိုင်းကပါအံ့အားသင့်ခဲ့ကြပါတယ်
အခုလိုကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကနေမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိမှုမှာ Facebook ကိုဝါရဖြန့်ချိဖို့နဲ့သူတို့ရဲ့စစ်စင်ရေးအောင်မြင်ဖို့မြန်မာစစ်တပ်ဟာနှစ်တန်ကြာကလေးကတိဆောက်အသုံးပြုခဲ့တယ်ဆိုတာအထင်ရှားတွေ့ရှိခဲ့တာကြောင့်ဖြစ်တယ်လို့ဒီတိန်အခြေဆိုင် Burma Campaign UK ဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Formana က VOA ကိုပြောပါတယ
် The key part ofThe definition of genocide is the
genocide ကိုအဓိပ္ပာယ်ဖွင့်တဲ့အဓိကအချက်ထဲမှာလူမျိုးစုတစ်စုလုံးပျက်စီးသွားအောင်ရည်ရွယ်ချက်ရှိရှိအချိန်ယူစီစဉ်ဆောင်ရွက်တာပါဝင်ပါတယ်။အဲ့ဒီအတွက်လည်းအစီအစဉ်ချမှတ်ပြီးအချိန်ယူရပါတယ်။ genocide ဆိုတာစစ်တပ်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတစ်ခုတည်းမကပါဘူး။အဲ့ဒီအတွက်ကြိုတင်ပြင်ဆင်တဲ့လုပ်ရက်တွေလည်းပါဝင်ပါတယ်။ Rohingya ဆိုတာမြန်မာနိုင်ငံကမဟုတ်ဘူး။သူတို့ဟာအကြမ်းဖက်သမားတွေစတဲ့မြန်မာစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေလည်းပါဝင်ပါတယ်။ဒီလိုပြောဆိုမှုဟာအမုန်းစကားပွားများမှုအကြောင်းအရာတည်းမှအကျုံးဝင်ပါတယ်။အမုန်းစကားဆိုတဲ့နေရာမှာတူနဲ့တူအမုန်းပွားတာလူမျိုးရေးဘာသာရေးခွဲခြားပြောဆိုတာတသက်မဟုတ်ပါဘူး။ရင်းညာတွေအပေါ်အများပြည်သူမုန်းဒီအမျက်ဒေါသထွက်လာဖို့စစ်တပ်ကရည်ရွယ်ချက်ရှိရှိအချိန်ယူတိဆောက်ခဲ့တယ်လို့သူတို့ရဲ့စစ်စင်ရေးကိုပြည်သူတွေထောက်ခံလာအောင်ဖြစ်ပါတယ်။ဒီအတွက် Facebook ကိုဝါဒဖြန့်ချီတဲ့နေရာတစ်ခုအဖြစ်အသုံးချခဲ့တာပါ။
အခုလို Facebook ကအရေးယူဆောင်ရွက်ခဲ့တဲ့အပေါ်မှာမြန်မာအစိုးရရဲ့တုံ့ပြန်ချက်နဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရဦးစော်ထေးကမနေ့ကသတင်းတောက်တွေကိုအခုလိုပြောပါတယ
်ကျွန်တော်တို့ကဒီနေ့တနေ့ဝန်ဒီစီဝါရေးစီဝေးမှာရောက်နေတယ်မသိလိုက်ဘူးသိလိုက်တဲ့အချိန်မှာလည်းအကုန်လုံးကတောင်းပါတယ်တောင်းပါတော့ကျွန်တော်တို့ကနံပါတ်1 UN First Finding Mission ရဲ့ Robo Launch လုပ်တယ်နှစ်နာရီလောက်မှလုပ်တယ်မရှိမနှောင်းပါပဲ Facebook ကနေတော့ဒီအပိတ်ချေအကောင့်တွေကိုချက်တောင်းလုပ်လိုက်တယ်ပေါ့နော်ထုတ်လိုက်တဲ့ပုံမှာတော့သူတို့စိတ်မနဲ့ထုတ်တာလေ community standard ပေါ့နော် community standard နဲ့မညီလို့ဆိုတဲ့ reason ကျွန်တော်တို့သိရတယ်ပေါ့နော်တပ်ပွဲကလည်းကျွန်တော်တို့အဲ Facebook ကအဓိကကိုင်ညွန်နေတဲ့ယာစီကြီးတွေရှိတယ်သူတို့ကျွန်တော်တို့ဆက်သွယ်ပါတယ်နောက်ဒုတိယပုံစံကြီးအစင်းရှိတဲ့ပုံကိုကျွန်တော်တို့ဒီကိုဆက်သွယ်တယ်ဆက်သွယ်ပြီးတော့ဒီကဘယ်လိုဖြစ်တာလဲအဲ့ဒါမေးတယ်ပေါ့နော်မေးတဲ့ပုံမှာတော့ကျွန်တော်တို့ Facebook ကိုတော့ကျွန်တော်တို့ဟိုစောစောကပဲကျွန်တော်တို့ post ဆက်ပြီးတော့ပြောတာလေမေးတာလေဒါဘယ်လိုကြောင့်ဖြစ်ရတာလဲ community standard ဆိုတဲ့ဟာပေါ်မှာလဲကြိုးစရာတွေကိုဆန်းစရာတွေရှိနေတယ်ဆိုတဲ့အပိုင်းကကျွန်တော်ပြောရဲ
ဒါပြင် Facebook ရဲ့လုပ်ရက်ကြောင့်မြန်မာအစိုးရနဲ့စစ်တပ်ကြားအမျိုးသားပြန်လည်တင်းမြဲရေးလမ်းကြောင်းမှာအထင်မြင်လွဲထိခိုက်မှုတွေရှိလာမှာကိုစိုးရိမ်ကြောင်းဦးစော်ထေးကပြောပါတယ
်အစိုးရပေါ့နော်လက်ရှိဆိုးရသွားနေတဲ့အမျိုးသားပြန်လည်တင်းမြဲရေးကိုလည်းတနည်းတစ်ပုံအားဖြင့်တော့ထိခိုက်မှုတွေရှိလာနိုင်တယ်ဆိုတော့ကျွန်တော်စိုးရိမ်တယ်ရှိလာမဲ့အလားအလာတွေဖြစ်နိုင်တယ်ဥပမာအားဖြင့်ကျွန်တော်တို့ဟို SMM ကြီးပေါ့နော်social media monitoring team လုပ်တဲ့အပေါ်မှာအထင်ကမ်းမှုတွေဖြစ်လာနိုင်တယ်ဒီတင်းကတော့ကျွန်တော်ပြောချင်တာကအဲ့တော့ပြောချင်တာကတော့ရှင်းရှင်းလေးရနံပါတ်1ဒီ senior general main online ပေါ့နော်ဆက်လို့ကောင်းဒီ page အပါအဝင် channel page တွေထုတ်ချခံရခြင်းကိစ္စနဲ့ပတ်သက်လို့ Facebook ကထုတ်ပြန်ထားတဲ့အတိုင်းဖြစ်ပါတယ်နံပါတ်2ချက်ကဒီပေါ်မှာအစိုးရရဲ့ import လုံးဝတကုံရမှာပါပါဘူးနံပါတ်3ချက်ကတော့အစိုးရကဖွဲ့စည်းထားတဲ့ SMM ကြီးပေါ့နော်အဲ့ဒါလည်းမပါဘူးပေါ့နော်ဒါကိုတော့ကျွန်တော်အတိအကျပြောချင်တယ်
Facebook ကတနင်္လာနေ့ကထုတ်ပြန်တဲ့သတင်းကြေညာချက်ထဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အကောင့်အပါအဝင်စစ်တပ်ပိုင်မြဝီရုပ်မြင်သံကြားရဲ့အကောင့်အပြင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်း20ရဲ့အကောင့်တွေကိုလည်းပိတ်ပစ်လိုက်ကြောင်းဖော်ပြထားပါတယ
်။ခုတစ်ခါဆက်ပြီးနားဆင်ရမှာကကွဲလွန်သူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းဟာ
အမှန်တရားအတွက်ဇွဲလုံးလားအပြင်နဲ့ရက်တီသူဖြစ်တယ်လို့မြန်မာဒီမိုကရေစီရေးအတွက်လဲဆွမ်းဆွမ်းတမန်ကူညီခဲ့သူဖြစ်တယ်လို့အမေရိကန်ရောက်မြန်မာအရေးတကြွလှူရှားသူရဲ့အမြင်ကိုကိုဇော်ဝင်းလိုင်းစူးစိတင်ပြထားပါတယ်။ဂျွန်မက်ကင်းအတွက်ဝန်ထမ်းကြောင့်တော်ဝင်လာတွေဆက်လက်ဝင်ရောက်လာနေသေးဖြစ်ပြီးသူ့အတွက်အမွေပွဲအထိမ်းအခမ်းအနားတွေကိုလည်းသူ့ဘဝအတွက်အရေးပါတဲ့မြို့သုံးမြို ဖြင့်နှစ်ပေါင်း30ကျော်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန်ဒီစီမြို့နယ်သူကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတော်ရှိရာမေရီလန်းပြည်နယ်မြို့တော်အနာပိုလစ်မြို့တို့ဖြစ်ပါတယ်။မြန်မာအပါအဝင်ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေစိတ်တုံးနေတဲ့တိုင်းပြည်တွေမှာဒီမိုကရေစီထွန်းကားရေးအတွက်သူတက်နိုင်တဲ့အခန့်ကဏ္ဍကနေကူညီဆောင်ရွက်ပေးခဲ့သူဖြစ်တယ်လို့ SNLD ပါတီကိုစားပြုပြီး1990ပြည်နှစ်ရွေးကောက်ပွဲမှာအရွေးချက်ခံရပြီးလက်ရှိအာရီဇိုနာပြည်နယ်ဖီနစ်ချ်မြို့မှာအခြေချနေထိုင်တဲ့ဆိုင်ဝင်းဖေကပြောပါတယ
်သူကတကယ်အမေရိကန်နိုင်ငံရေးသမားဖြစ်တယ်လို့ပြောလို့ရတာပေါ့ဗျာမှန်တယ်ချင်တဲ့တိစောက်သူမလျှော်တမ်းလုပ်တယ်လို့ကျွန်တော်မြင်ပါတယ်သူပါတီနယ်ပဲဖန်ကျင်ဖန်ကျင်လုပ်ခဲ့တယ်လို့ကျွန်တော်တွေ့လဲရပါတယ်အဲတော့လမ်းကျင်တစ်ခုကိုသူနားလေတဲ့သူမှန်တယ်လို့ယူထားတဲ့လမ်းကျင်တစ်ခုကိုသူကနည်းသက်ကန်နေနေမှာတော့အားလုံးကလေးစားလို့ပုဂ္ဂိုလ်ဖြစ်ပါတယ်လို့အဲ့ဒါတော့ကျွန်တော်သိမိတယ်လို့ပေါ့နော်အဲ့လိုပဲမြန်မာနိုင်ငံရေးသူခွေးရေးဒီလိုမျိုးရှိနေကိစ္စတွေမှာလည်းဒီတိုင်းမှာပဲလူခွေးရေးနဲ့ဒီလိုမျိုးရှိရေးကိုသူတကယ်ယုံကြည်တယ်ယုံကြည်တဲ့အတိုင်းပဲဆိုသူသိမြအောင်လုပ်ခဲ့တယ်သူတည့်ရွယ်နဲ့ရှေ့တော်မှာနိုင်ငံဖြစ်တဲ့ပုံမှာဒီရောင်းသွားပြီးတော့လုပင်လုပ်ထိုက်တာကိုသွားလုပ်ခဲ့သူလည်းဟိုမှာသူတကယ်လည်းသူ့ရဲ့ရည်တည်ချက်ခိုင်ရဲတဲ့အကြောင်းကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျာအဲ့ဒါဆိုလို့ကျွန်တော်ကိုယ်ယူပါတယ်ဒီကွယ်လွန်သွားတဲ့အတွက်လည်းကျွန်တော်စိတ်ထဲမှာသဘောနှမျောတတ်တာရှိပါတယ်
1988ခုနှစ်ဒီမိုကရေစီအရေးတော်ပုံအပြီးထိုင်းမြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့ရဟန်းဗျုံများတပ်မကဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်လက်ရှိအာရီဇိုနာပြည်နယ်ဖီနစ်မြို့မှာအခြေစိုက်သတင်းသုံးနေသူလည်းဖြစ်တဲ့ဆရာတော်ဦးခေမာစာရကလည်းမြန်မာဒီမိုကရေစီအရေးအတွက်ထောက်ခံအားပေးတဲ့ဥပဒေတွေအမေရိကန်လွှတ်တော်မှာပြဋ္ဌာန်းနိုင်အောင်ကျွန်မကိန်းကဥဆောင်လှူရှာခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်။တောင်မွန်ကြီးနဲ့မှာမြန်မာနိုင်ငံအတွက်အချက်၄ချက်တို့ရှာမှတ်တယ်။နောက်ပြီးပါလီမန်ကိုတင်ပေးလိုက်တယ်။ပါလီမန်မှာတို့ဒီအစိုးရကဘာလုပ်လဲဆိုတော့မြန်မာနိုင်ငံဒီမိုကရေစီမရသမျှကာလပတ်လုံးအမေရိကန်အစိုးရတိုင်းတာဝန်ရှိတယ်။တာဝန်ယူရမယ်ဆိုတော့ပါလီမန်မှာဆုံးဖြတ်နိုင်အောင်ကြားအောင်ထိဒီဂျမကင်းပါတီကလှုပ်သွားတယ်နောက်ပြီးလမတာကတော့စင်ကာပူရဲ့အတွက်မှာလက်မထိုးပြီးတော့အတည်ပြုခဲ့တာပေါ့ဒါလည်းမြန်မာနိုင်ငံမှာဦးဇင်းတို့ဒီအာဏာရှင်တွေနောက်ဆုတ်သွားအောင်ဒီမိုကရေစီပွင့်လန်းသွားအောင်အခွင့်အရေးတွေရလာအောင်တောင်းအားပေးခဲ့တာဆိုတော့ဂျွမ်မကင်းအပါအဝင်ဦးဇင်းတို့အများကြီးကြီးစုတင်ကြရပြီးကောင်းတာပေါ့ဒါရဲ့ဂျွမ်မကင်းရဲ့ခြေရာလက်ရာတွေလည်းဖြစ်တယ်ပေါ့မြန်မာနိုင်ငံကိုတက်ရိုက်သွားပြီးတော့ဒီလိုအရေးပါတဲ့ပုံကတရားဥကသွားရောက်လေ့လာတဲ့အပြည်သူတွေကိုအားပေးတယ်သူနိုင်ငံမှာလေးပဲဒီလိုအဆိုတွေကြလာအောင်ဖိအားတွေရလာအောင်တို့ဆောင်ရွက်သွားတယ်ဆန်ရှင်တွေနဲ့ပိုက်ခဲ့တယ်နိုင်ငံဥပမာအင်္ဂလန်တို့ထောက်ခံလာအောင်ဂျပန်တို့ထောက်ခံလာအောင်ဒီလေအမေရိကန်အစိုးရအစဉ်အဆက်ကကြိုးပမ်းသွားတာလေဒါဥစဉ်တို့လေအဲဒီကတို့နဲ့ပဲအတူတူပေါင်းလို့ရတာလေဆိုတော့ပိုတိတာပေါ့
ဂျိုမကိန်းဟာ2011ခုနှစ်မှာမြန်မာနိုင်ငံကိုတွားရောက်ပြီးမြန်မာပြည်ရဲ့အတွင်ကူးပြမှုအခြေအနေတွေကိုကိုယ်တိုင်လေ့လာခဲ့ပါတယ်အခက်အခဲစိန်ခေါ်ချက်တွေနဲ့ပြည်နေတဲ့မြန်မာနိုင်ငံရေးကိုအားပေးခဲ့တဲ့အပြင်လူမှုရေးပိုင်းမှာဆိုရင်လည်းအချမ်းပြေဝေဒနာရှင်တွေကိုကုသပေးနေတဲ့စင်တာတစ်ခုကိုလည်းတွားရောက်ခဲ့ပါတယ်။ဂျွန်မက်ကိန်းနဲ့တင်ကိန်းလိုထင်ရှားတဲ့အထက်လွှတ်တော်အမတ်တွေကကမကထပြုရေးဆွဲပြီးဇန်နဝါရီလမှာတင်သွင်းထားတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကိုပြစ်တင်ရှုံချပြီးအကြမ်းဖက်ပဋိပက္ခကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေဘေးရန်ကင်းရှင်းဂုဏ်သိက္ခာရှိစွာကိုယ်တော်နဲ့ကိုရေရှည်နေနိုင်မဲ့အခြေအနေမျိုးနဲ့နေရရင်ပြန်နိုင်အောင်တောင်းဆိုထားတဲ့ဆုံးဖြတ်ချက်တရားကိုအထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှမှတ်လကအတည်ပြုပေးခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြည်ပြင်းချင်းည 10:00 မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6:00ခွဲရှိပါပြီ။ VOA အမေရိကန်တိုင်းရင်အင်္ဂါနေ့မနေ့ဘက်အစီအစဉ်တွေကိုမနေ့9:00အထိလိုင်းလူမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်း EDN အင်္ဂလိပ်သင်ခန်းစာသုတဆုံလင်းအမေရိကန်တခွင်းနဲ့စီဝါရေးကန္တာကိုထုတ်လွှင့်တဲ့ကံမှာတော့
စီလေးတက်လိုက်တော့ခီးတယ်လေကြီးကနေပြီးတော့တစ်ထပ်တိုးတောင်းလို့ကတော့ဖက်တယ်လို့ကအဲ့တော့ဟိုအငှားရင်သမားတွေကစီလေး
ဒေါ်လာဈေးတက်လာတာကြောင့်ဈေးကွက်မှာဘယ်လိုရိုက်ခတ်မှုရှိသလဲဆိုတာကိုမကြခင်နားဆင်ရမှာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအားပုံမပြတ်စူးစီးတင်ပြခြင်းပါတယ်တော်ရစီမှခင်ဗျာအရင်ဦးဆုံးဩဂုတ်လ29ရက်ဗြိတိန်နိုင်ငံထုတ် The Guardian သတင်းစာပါဆောင်းပါးရှင် Simon Tudor ရဲ့မြန်မာနိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုဖြစ်ခဲ့တယ်လို့ကုလသမဂ္ဂကပြောနေတာကိုကမ္ဘာအင်အားကြီးနိုင်ငံတွေကလက်ခံပါမလားဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့ဆောင်းပါးကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာလူညုံရေးတပ်တွေကလူသားဓုပေါ်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေကိုလူညုံရေးကောင်စီတဲကဗြိတိန်နဲ့အခြားဗီတိုအာနာကင်ထားတဲ့နိုင်ငံကြီးတွေကစပီးအေးအေးယူဆောင်ရွက်ခြင်းရဲ့လားဆိုတဲ့အပေါ်မူတည်နေတယ်လို့ဆောင်းမကဆိုပါတယ်တနင်္လာနေ့ကထုတ်ပြန်တဲ့ကုလအစည်းအဝေးခန်းစာထဲမှာရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာစစ်တပ်ကကျူးလွန်တဲ့ဖြစ်ရပ်တွေကိုမီးမောင်းထုတ်ဖော်ပြထားတယ်လို့ဆိုပါတယ်အကြမ်းဖက်တောင်ညန်းသူတွေကိုတိုက်ခိုက်နေရတယ်ဆိုတဲ့စစ်တပ်ရဲ့အကြောင်းပြချက်ကိုအစည်းအဝေးခန်းစာကပယ်ချလိုက်ပြီးတမရော်ဟာသူ့စစ်အင်အားကိုအလွန်ကျွံအသုံးပြုခဲ့တယ်လို့ဖော်ပြပါတယ်မြေပြင်မှာလုံလောက်တဲ့အထောက်အထားတွေရှိနေတာကြောင့်အဲ့ဒီဒေသနဲ့သက်ဆိုင်တဲ့အစစ်မြင့်ရာရှိတွေကိုစစ်ဆေးမေးမြန်းခွင့်ပေးမယ်ဆိုရင် ICC လိုတရားရုံးအနေနဲ့လူမျိုးရုံးတပ်ဖြတ်မှုမြောက်မမြောက်ဆိုတာကိုအဆုံးဖြတ်နိုင်မှာဖြစ်တယ်လို့ဆိုထားပါတယ်။လူမျိုးရေးကောင်စီတဲ့ဗီဒီယိုအာဏာရှိတဲ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံပေါ်အရေးယူမဲ့ကိစ္စကိုတောက်လျှောက်ဆန့်ကျင်ခဲ့ပါတယ်။အမေရိကန်အစိုးရကတော့မြန်မာစစ်ကောင်းဆောင်တချို့ကိုတန်ခတ်အရေးယူထားတယ်ဆိုပေမဲ့တရုတ်နဲ့ကွန်တွယ်ရေးစစ်ပွဲတွေမြောက်ကိုရီးယားအရေးတွေနဲ့အလုပ်ရှုပ်နေတာကြောင့်လုံခြုံရေးကောင်စီကတဆင့်မြန်မာစစ်ကောင်းဆောင်တွေကို ICC ပို့ရေးကိစ္စအမေရိကန်ကစိတ်ဝင်စားပါမလားဆိုပြီးဆောင်းမကဆိုပါတယ်ဗြိတိန်နိုင်ငံကလည်းနိုင်ငံတကာကတညီတညွတ်တဲ့သဘောတူညီမှုမရှိဘဲမြန်မာကိစ္စကို ICC တရားရုံးပို့ဖို့ညှင်းဆုံနေပါတယ်ဒါပေမဲ့လူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကတော့ဒီကိစ္စဖြစ်လာအောင်ဗြိတိန်ကဥဆောင်မှုဝန်ကြီးချုပ်ထရီဇာမေကိုတိုက်တွန်းနေကြောင်းဆောင်းမမှရေးသားထားပါတယ်ဆက်ပြီးတင်ပြချင်တာကတူရကီအစိုးရပိုင်းအနာဒိုလူသတင်းမှာဆောင်းမရှင်အာမက်ကာတာကဗြိတိန်နိုင်ငံသား၏ဝန်ကြီးဂျယ်ရမီဟန့်ရဲ့မြန်မာနိုင်ငံသွားမယ့်ခရီးစဉ်ဟာမြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာထွက်လာပြီးနောက်တစုံတရာအဖြေရှာဖို့သွားတဲ့ခရီးစဉ်ဖြစ်တယ်လို့ဆောင်းမအစမှရေးပါတယ်ကုလရဲ့အစည်းအဝေးခန်းစာဟာစိုးရိမ်ထိတ်လန့်ပွဲအစည်းအဝေးခန်းစာဖြစ်တယ်လို့ဝန်ကြီးဟန့်ကသူ့ရဲ့ Twitter မှာရေးပြီးရက်ဆက်ကြမ်းကြုတ်မှုတွေလုပ်ခဲ့သူတွေအတွက်ပုန်းရှောင်စရာနေရာမရှိဘူးလို့ပြောထားပါတယ်ဒါကြောင့်အရင်ဆုံးရနိုင်မယ့်အခွင့်အလမ်းတရအနေနဲ့တစုံတရာအဖြေရှာနိုင်ရေးမြန်မာနိုင်ငံကိုသွားဖို့သူဆုံးဖြတ်လိုက်ကြောင်းပြောပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကတော့ရိုဟင်ဂျာတွေအပေါ်လူမျိုးတွန်းတပ်ဖြတ်မှုကျွလွန်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိစစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်တရားရုံးပို့ဖို့တိုက်တွန်းနေပါတယ်ရခိုင်အရေးပေါ်ကုလသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာပါအချက်တွေဟာအံ့ဩစရာမရှိဘူးလို့အာရှနဲ့ပစိဖိတ်ဆိုင်ရာဗြိတိန်ဝန်ကြီးမတ်ဖီကပြောပါတယ်ဗြိတိန်အစိုးရအနေနဲ့လည်းကုလလုံခြုံရေးကောင်စီမှဒီကိစ္စကိုထဲထဲဝင်ဝင်ဆွေးနွေးအရေးယူဖို့လိုကြောင်းဝန်ကြီးဖီကတိုက်တွန်းထားပါတယ်။အပြည့်စုံကို www.aa.com.tr မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဒီခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတင်းလာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်။ဒီမှုနဲ့ဆက်နေပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ည Daily Life အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ ပါဝင်စနစ်မြင်းများလူရဲ့သရရှိနေနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်စနစ်မြင်းများကြမယ်သရရှိနေကိုကျေးဇူးပါတယ
်ဒီနေ့အင်္ဂါညဗျူရဲ့တိုင်းရိုက်လေတိုင်းအစီအစဉ်မှာသွန်လရှင်နေပါဝင်ဆွေးနွေးကြပါအောင်လို့တက်မှန်ဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့အမေရိကန်အီဗီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီကိရမ်နဲ့တင်ပြမယ် ATM အသုံးကတော့
Gung Ho
ဆိုတာပဲဖြစ်ပါတယ်ဒီတော့ကတရုတ်ဘာသာကနေဆင်းသက်လာတာပါ KUNG ကတရုတ်လိုအလုံး HO ဟိုကအတူတကွာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့အတူတကွာအလုံးလုံးတာပေါ့ရှင်ဒီတရုတ်ဘာသာအသုံးကနေတွေ့ရကဘာစစ်တွင်းကအင်္ဂလိပ်ဘာသာအသုံးမှာထည့်သွင်းအသုံးပြုလာတယ်လို့ဆိုပါတယ်အင်္ဂလိပ်ဘာသာအသုံးမှာတော့ KUNG HO အစား GUNG GUNGHO ကံခိုးလို့ဆိုပြီးတော့ပြောင်းလဲတုံးပြူလာတယ်လို့ဆိုပါတယ်1942ခုနှစ်ကထိုစဉ်ကအမေရိကန်မရင်းတပ်ဗိုလ်ချုပ်အေဗန်စ်ကောလ်ဆန်ကနေတရုတ်ဘာသာအသုံးကံခိုးရဲ့စီးလုံးညီညွတ်စွာအလုပ်လုပ်ကြတယ်လို့အနေဒီပဲကိုသဘောကျလာပြီးတော့သူ့ရဲ့စီးပွားမှာဒီအသုံးကိုထည့်တယ်ပြီးသုံးလိုက်ရကနေပုံနှိပ်မှာအသုံးပြူလာတာဖြစ်ပါတယ် idiom ဒီဘက်ကတော့စိတ်ဓာတ်တက်ကြွမှုရှိတာကိုရည်ညွှန်းပါတယ်ဒီတော့ ਨੇ ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is gung ho about serving in the Marines. He has trained himself hard to pass the physical tests.
John ကမရင်းတပ်ထဲဝင်ဖို့သိက္ခာစိတ်အားထက်သန်နေတယ်။ကာယစစ်ဆေးတာတွေကိုသူအောင်ဖို့အတွက်လည်းသူကိုယ်သူအပြင်းမှန်ခံပြီးလေ့ကျင့်ခဲ့တယ်လို့အထည်ပေးရပါတယ်။
John is gung-ho about serving in the Marines. He has trained himself hard to pass the physical tests.
တခုခုနဲ့ပတ်သက်လို့သိက္ခာစိတ်အားထက်သန်နေတယ်ဆိုရင် idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ?
Gung-ho
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးလေးဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့စစောကအမီးတဘောကြားကြရတဲ့စီဝါရေးကဏ္ဍကိုတင်ဆက်ပါမယ်ဒေါ်လာနဲ့လဲတဲ့နေရာမှာမြန်မာငွေကြက်ငွေတန်ဖိုးထိုးကျနေတာကြောင့်ပြပတင်သွင်းတဲ့လောင်စာဆီကလည်းအဆမတန်မြင့်တက်နေပါတယ်တက်နေတဲ့ဈေးနှုန်းနဲ့အညီခရီးသည်တွေထံကနေရင်ငှားကပိုတောင်းတဲ့နေရာမှာအခက်အခဲရှိနေကြောင်းငှားရင်မောင်းသူတွေကပြောကြသလိုဒါစီနဲ့ဒီဇယ်ဈေးတက်ပြီးတည်ယူပို့ဆောင်ဈေးမြင့်လာတာကြောင့်ကုန်ဈေးနှုတ်နေလဲတဖြည်းဖြည်းတက်လာနေပါတယ်ဒီအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြပါပ
ါခုရပိုင်းနေအတွင်းဒေါ်လာနဲ့လဲတဲ့နေရာမှာကျပ်ငွေတန်ဖိုးတိတိတသာကျဆင်းနေတာကြောင့်ပြပကလောင်စာဆီတင်သွင်းပြီးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ဈေးတွေလည်းတရရိပ်တက်လာနေတာပါ။အဲဒီလိုဓာတ်ဆီနဲ့ဒီဇယ်ဈေးတွေတက်နေရခြင်းရဲ့အကျိုးသက်ရောက်မှုကရက်ဟာတက္ဆီအငှားရင်မောင်းတဲ့သူတွေအပေါ်ချက်ချင်းရိုက်ခတ်နေတာပါ။ဆီဈေးတွေတက်ပေမဲ့ခီးစက်တွေထံကရင်ငှားကပိုတောင်းလို့မလွယ်ကူကြောင်းပြောလာသူကတော့ရန်ကုန်မြို့မှာအငှားရင်မောင်းနေတဲ့ကိုသိန်းစောဖြစ်ပါလေ
။ဆီဈေးတက်လိုက်တော့ခီးတယ်လေကြီးကနေပြီးတော့ပတ်သက်တိုးတောင်းလို့ကတော့ခက်တယ်သူက။ခီးတယ်ရလဲလေโอ้มา2500ซื้อซื้อโหลရှင်3000บ่ปีไหนกูอ่ะ2500ပဲตัวปอมตั้วละบ่เนาะไอ้တော့โหง้าเย็นตะมาเนี่ยซีซียีแต่ปูပြီးတော့กูโดปုံละမျိုးแต่ไอ้นောင်มาပဲตัวอะยังอ่ะဆိုโหลရှင်3 4000ลောက်ยาได้นี่แหละ4000กว่าลောက်ยา5000ลောက်ยาได้หาเนี่ยไม่ยาတော့ไม่ยาได้ขาจะတော့ตัวบลูคอมเลยဆိုใส่ตั้วทีอ่ะไม่ไกลတော့ตะเกเรโหอุ่นนาจี้ปีอ่ะมั้ยโหปีอ่ะมั้ยนี่ဆိုโหลရှင်ปูไม่ไกลတော့ตะชู่ဆိုโหลရှင်โหပတ်ပြီးတော့အဲ့တယ်ကိုရှာတာမျိုးမလုပ်လို့မရဘဲနဲ့ရက်နာပြီးတော့ပဲရက်ပြီးတော့ပဲစောင့်ပြီးတော့အဲ့တယ်ရှာတဲ့ပုံစံမျိုးပေါက်လာတယ် ဒီနဲ့နည်းနည်းတက်လာရင်တော့ကျွန်တော်အမြင်တော့တထောင်သားဝင်းကြီးဆိုရင်တော့တစီယာကြီးဓမ္မရီယာနာခဏတော့နားထားမယ်ဟိုမြင်နေလေ
တက်စီနဲ့ဒီဇယ်တွေဈေးတက်နေပြီမဲ့ဓာတ်ငွေနဲ့မောင်းတဲ့အငှားရည်တွေကတော့သူတို့လိုတမယိုးကြဓာတ်စီနဲ့မောင်းတဲ့သူတွေလည်းအလုပ်ပိုဖြစ်နေသေးတယ်လို့လည်းကိုသိန်းစောကပြောပါတယ
်နောက်ပြီးတော့စီဈေးကလည်းဘယ်လိုခေါ်မလဲတချို့ကတော့ gas ရှိတဲ့လူကတော့အာတော့ဆွဲနိုင်တာပေါ့နော်အဲ့လိုမျိုးတော့တစ်ချမ်းလေးတော့ရှိတယ်ကဲသမားကတော့ဖတ်ပြီးတော့ဆွဲပြီးတော့ကြည့်တယ်ချာနိုင်တယ်စီသမားကတော့ခက်ခဲကြည့်တယ်တော့မချာနိုင်တော့ဘူးပေါ့အဲ့လိုမျိုးတော့ရှိတယ်ခုလောလောဆယ်တော့ကျွန်တော်တို့ပမာပြီးမှအဲဒီ grab ဆိုတာလေအဲ grab ကတော့သူကတော့အဲဒီဒီစီမှာ5,000-20,000ပေးပြီးတော့အဲတော့ partnership ပုံစံမျိုးနဲ့ဒီလိုပေါ့သူတို့ကခေါ်ပြီးသူရဲ့ application ပေါ်မှာခေါ်ပြီးတော့သုံးတဲ့ဟာတွေရတဲ့ဆိုရင်တော့အဲ့ဟာတွေကတော့နည်းနည်းလေးတော့ kait တယ်ပေါ့နော်အဲ့မှာလည်းသူကလည်းတချို့တစီသမားတွေကလည်းမကြိုက်ကြဘူး။ဒါပေမဲ့သူကြီးပဲလည်းအားကိုးလို့မရဘူး။အပြင်ကအောက်တိုက်ပေါ်အဲဒီနားပေါ်မှာတားတဲ့ခီးတွေတွေနဲ့ဒရက်နဲ့တွဲပြီးတော့တွဲပြီးသုံးရင်တော့နည်းနည်းလေးတော့အငြင်းရတယ်တော့ဟိုမရှိပေမဲ့အဲဝင်ဝင်လေးတော့နည်းနည်းလေးတော့ပိုခံလာနေတာပေါ့နော်။တချို့ခီးတစီသမားတွေကတော့မကြိုက်ဘူးပေါ့။အခုဆိုလို့ရှိလို့ရှိရင်စီသေးကအဲဓာတ်တိုက်ကိုတက်လာတဲ့အတွက်ကတော်တော်လေးကိုစိုးတယ်
မြန်မာနိုင်ငံကထွက်တဲ့ရင်နာနဲ့သဘာဝဓာတ်ငွေမျိုးစုံကိုထိုင်းတရုတ်စတဲ့အိန္ဒိယနိုင်ငံတွေကိုထွက်သမျှအကုန်တင်ပို့ရောင်းချနေတာပါဒါပေမဲ့မြန်မာနိုင်ငံမှာအသုံးပြုနေတဲ့လောင်စာဆီတွေကရောဘလို့ရောက်လာကြတာပါလဲမြန်မာနိုင်ငံကိုလောင်စာဆီတွေတင်သွင်းလာတဲ့အခြေခံသဘောတရားတွေကိုတော့ရန်ကုန်မြို့ကစီးပွားရေးသမားတဦးဖြစ်တဲ့ကိုမင်းမင်းကအခုလိုရှင်းပြပါတယ
်စီသေးဒီသေးတက်တဲ့သူကအဓိကတော့ကိုကြီးကသူကနှစ်ပိုင်းရှိတယ်ကိုကြီးကဒီကျွန်တော်နိုင်ငံသားအနေပြီးတော့တက်နေတဲ့ဒီတင်ပို့နဲ့ပယ်တဲ့ဒီတွင်းတဲ့ကုန်တွေကတစ်ပိုင်းကျွန်တော်ဒီမှာစီဆိုင်မျိုးပြန်ပြီးတော့သူတို့ကပြန်သွင်းတယ်ဗျာသွင်းပြီးတော့ဒီကရောင်းချတဲ့လူတွေကတစ်ပိုင်းနှစ်ပိုင်းဖြစ်နေတယ်ဟိုတိုင်းသွင်းပြီးတော့တလိုက်ရောင်းတဲ့လူတွေကတော်တော်ရှားတယ်အဲ့လိုမျိုးအဲ့ဒီခါကျတော့ဘလို့ဖြစ်တယ်ဆိုတော့လူ၅ယောက်မှ၃ယောက်လောက်ကတော့ဒီကုန်တွေကြီးကပြန်ဝင်တာပဲလေဒီစိတ်ကြမ်းနေပေါ့လောက်ကမ်းနေပြီးတော့သူကအစိုးရနေပြီးတော့သူတို့နိုင်ငံသားနေပြီးတော့ဒီရောင်းချခွင့်ကတယောက်ပေးထားတာဟုတ်ဒီအဲ့ရောင်းချခွင့်လူကနေဒီကိုပြန်ဖြန့်တာဟုတ်အဲ့တော့ဘာဖြစ်လဲဆိုတော့အဓိကကစားတာကိုကြီးအဲ့ဒီကုန်တွေမဟုတ်ဘူးနိုင်ငံသားနေဝယ်တဲ့လူကကျတော့သူကဒေါ်လာစီဒီတစ်ခုမှာတို့ကဒီနေ့1000ပေါက်တယ်ဆိုရင်1000ပေါက်တယ်ဆိုရင်1500ဈေးနဲ့ဒီကောင်တွေကကိုကလောက်ချလိုက်တာချက်ချလိုက်တာဒီကြိမ်ကြိမ်ဘလောက်ဆိုပြီးတော့ချက်ချကြီးတို့ကတင်ပေါ်နဲ့ကယ်ရီလုတ်လာဒါနဲ့မှတို့ကဘောက်လဲဆိုတော့အဲ့ဒီမြေဝနေပြီးတော့ဒီတို့ရေကုန်ပြည်တဲ့ဥတဲ့အချိန်မှာတဲတဲ့ဒီစီတန်းကနေဒီစီတောင်ငယ်ထဲမှာတို့ကရောရင်ရော95အဆင့်ကို92ရောရင်ရော92ကိုပတ်ထိုးရောရင်ရောကွာတာပေါ့ကိုကြီးက
စီစည်းတွေများတင်တာတဲ့ပုံများနေတာကြတဲ့တဲ့အချိန်မှာကြခြင်းတလောက်ကြမသွားတာတွေဟာစီးပွားရေးလုပ်ငန်းရှင်တွေကြောင့်ဖြစ်တယ်လို့လဲကိုမင်းမင်းကသုံးသပ်ပါတယ
်။လုံငယ်ကုန်တွေတွေကမချတာပေါ့ကျွန်တော်တို့အတိုင်းအဓိကတနိုင်ငံဟိုလီတာနဲ့ရောင်းတာကွာ။တော်လီတာကို50တဲ့တက်တဲ့ဆိုတာကကျွန်တော်တို့ပမာပြည်တွေကတန်ဖိုးမရှိတဲ့ခါကျတော့50တဲ့တက်ဆယ်ကဘလူးမာတော်မယူဘူးကိုကြီးက။အဲ့တော့ဒါပေမဲ့တကားလန်ဈေးနှုန်းကျတော့4.5လီတာဖြစ်သွားတဲ့ခါကျတော့တကားလန်ကိုကျွန်တော်တို့က50တရာလို့ဖြစ်ကုန်တာ။စီးပွားရေးဆိုင်ကြတော့လည်းကျွန်တော်တို့ကကားစီးရနံပါတ်1စီးပွားရေးနေဆိုရင်နံပါတ်1စီးပွားရေးဆိုအနည်းဆုံးတစ်ရက်ကို5,000ချိကြတာဟုတ်။အဲအဲ့တော့တွက်ကြည့်ကိုကြီးကဒီမှာဒီတပေါင်းဖြစ်တဲ့ခါကျတကယ်တော့ကုတ်ကားလေးဝင်သွားတာမှာ900မူလောက်ဝင်သွားတာလေဒါပေမဲ့သူကရေနံဈေးပြန်ကြလဲဒေါ်လာဈေးပြန်ကြလဲစီဆိုင်တွေကမချဘူးတက်ရင်လား35ကျပ်တက်တာပြန်ချရင်9ကျပ်လောက်ပြန်ချပြောနေကြပါလေခက်တာကလည်းရေနံဈေးတင်းတင်းဒီတော့တက်စီလားဆက်ရောင်းလာလဲမရှိဘူးအစိုးရကလည်းပြောတာကဒီ92ဒီ95ဒီကျွန်တော်တို့ဒီပေါ်တိန်တွေတို့ကဝယ်လောင်မယ်ဒါပေမဲ့ဒီတက်စီလီတာစီကိုဝယ်လောင်လိုက်ရင်အဝေးပြန်ထားတဲ့နေသွားပါလေကွာအရှုံးပေါ်ပါလေတကယ်ကရေနံဈေးကိုလောင်ပြီးမှဓာတ်စီနဲ့ဆက်ရုံပို့အဲ့ရတယ်ပြီးတော့ပြန်ထုတ်မလာအဆင်ပြေကြမှာလေ
ဓာတ်စီနဲ့ဒီဇယ်ဈေးတွေဟာပြီးခဲ့တဲ့လလက်ရှိအချိန်တက်ဆိုင်ရင်တလီတာကိုဖြန်းမြကျပ်40ကနေ50လောက်အထိတက်သွားတယ်လို့ဆိုပါတယ်အစိုးရကဈေးနှုန်းကန့်သတ်ထားတာမျိုးမရှိတဲ့အတွက်တဆိုင်နဲ့တဆိုင်ဈေးနှုန်းဟာလည်းကွာခြားနေတာပါအဲ့လိုလောင်စာဆီဈေးတွေတက်ပြီးပို့ဆောင်ရေးဈေးတွေတက်ကုန်တာကြောင့်အခြေခံစားသုံးကုန်ဈေးတွေလည်းမြင့်မားလာနေတဲ့အကြောင်းကိုမင်းမင်းကပြောပါတယ
်ဆောင်းတော်ရေးကြီးချက်ပါသွားတဲ့ကြောင်လေတက်စီတော်မှအရင်တော့ကွာ1500ခီးရအခုချိန်မှာ2000ဖြစ်သွားပြီလေအဲ့လိုမျိုးအဲ့တော့ကစုံရဲ့တစီရကျွန်တော်တို့အခြေခံသတ်မှတ်ဆိုဒီအတူရတစီရ400တွေအခု900တွေဆက်ဖြစ်လို့ဖြစ်အဲ့လိုမျိုးဆန်တော်မှကျွန်တော်တို့ဒီဆန်ကျောတော်မှကျွန်တော်ဟိုပေါ်ချမ်းမွေးပေါ့နော်ကျွန်တော်တို့ယူရတဲ့စားတဲ့တာပန်လူပြန်နာစားတဲ့ဆန်တော်ပါကျွန်တော်တို့အိတ်ကို9600လောက်ပြတ်သွားတယ်အခုဒင်းခွဲအိတ်ပေါ့နော်ကျွန်တော်တို့အရင်တော့4000ကျော်ပေးရတဲ့ဟာကအခု9000ကျော်လောက်ဖြစ်သွားတာပေါ့ဘာလဲဆိုတော့ဒီအပိုင်းပါတယ်လေတော်တော်ကြီးကိုကြောင်နေဖြစ်သွားတယ်ပေါ့နော
်အခြေခံလူတန်းစားပြည်သူလူထုကတော့ကုန်စည်နှုန်းတွေတည်ငြိမ်တာကိုလိုလားနေကြတာပါ
သူရကနေပြီးတော့တိမ်ပို့ဆောင်ရေးပေါ့နော်အဓိကတော့စီစင်းလုံးကြအောင်လုပ်နိုင်ရင်တော့ပုံစံလုံးကြမယ်လို့လည်းတော့ထင်နေရတယ်လေအဲ့လိုမျိုးပေါ့ကျွန်တော်တို့ဝင်နေလာတာတိုးတယ်အခုချိန်မှာဘာမှမထူးလေအကုန်လုံးကလိုက်တက်နေတယ်ဆိုတော့ဟိုဈေးလေးတစ်ခုပေါ့နော်ဒေါ်လာဈေးနဲ့တည်ငြိမ်နေကြတယ်ပေါ့အကုန်လုံးက
တာမန်လူတယောက်ကကိုကဘယ်လိုပြောမလဲဝင်ဝင်လေးရှိတာမှန်တယ်ဒါပေမဲ့ဘလောက်လောက်ဖြစ်နေ
မြန်မာနိုင်ငံအတွင်းနေစဉ်အသုံးပြုနေတဲ့စားတောက်ကုံဈေးတွေအခုအချိန်မှာတက်တယ်ဆိုပေမဲ့အရန်ကြီးတိတာတဲ့နှုံးနဲ့တက်နေတာမဟုတ်သေးပါဘူးဒါပေမဲ့နိုင်ငံခြားကတည်သွင်းတဲ့ကုန်ပစ္စည်းနဲ့ဈေးဝါတချို့ဈေးတက်တာအဲ့ဒီနိုင်ငံခြားပစ္စည်းတချို့ပြည်တွင်းကဆိုင်တွေမှာပြတ်လတ်နေတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာနေပါပြီလွန်ခဲ့တဲ့တစ်လလောက်ကစလို့ဒေါ်လာဈေးတိတိတသာထိုးတက်နေတာကြောင့်ငွေလဲနှုန်းကိုမထိန်းချုပ်နိုင်ရင်လောင်စာဆီအပါအဝင်လူသုံးကုန်ပစ္စည်းအသေးအမွှားအစုံပြပကတွင်းကုန်တွေအပေါ်မိခိုးအားထားနေရတဲ့မြန်မာနိုင်ငံမှာကုန်ဈေးနှုန်းတွေဆက်တက်နေဦးမှာဖြစ်ပါတယ်လက်ရှိအတိုင်းဒေါ်လာဈေးတက်ပြီးလောင်စာဆီဈေးတွေလည်းအနောက်ကနေထက်ထက်မကွာလိုက်တက်နေမယ်ဆိုရင်ကုန်စည်နှုန်းတွေတက်တိုင်းအများရန်အထိနာလေးရှိတဲ့အခြေခံလူတန်းစားတွေမျောလင့်နေတဲ့ကုန်စည်နှုန်းကြမဲ့အခြေအနေနဲ့တော့ဝေးနေအောင်မှာဖြစ်ပါတယ်ခင်ဗျာ
ပူဇော်ဝင်းနိုင်ရဲ့စီဝါရေးကဏ္ဍအပြီးမှာတော့ခုတခါသုတစုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရဖို့ဖြစ်ပါတယ်ခရီးယံဖျားကြောင်းတွေမှာတီးခတ်လေးရှိတဲ့ organ ဘယ်လိုပြုလုပ်တတ်ဆင်တယ်လဲဆိုတာနဲ့ဩဂုတ်လအတွင်းဖြစ်ပွားတဲ့သမိုင်းဝင်ဖြစ်ရည်ဒီအကြောင်းကိုကိုအောင်ကစူးစီးတင်ပြထားပါတယ
်ခရီးယံဖျားကြောင်းတွေမှာတီးခတ်တာတွေ့ရလေးရှိရဲ့organ တစ်ခုတက်ဆင်ဖို့တိတ်နဲ့ချီသုံးဆွဲရပြီးဒီလို organ တစ်လုံးပြည့်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါ American ပြည်အောင်စု Tennessee ပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒီလိုတန်မိုးကြီးဂီတာဒူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီ organ တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းအစတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်ဖျားကြောင်းနေမှာတွေ့ရတဲ့လေရှိတဲ့တန်းဆုံး organ ဟာအစိပ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတာဒူရီယာတစ်မျိုးပါ Bruce Fox နဲ့ Ralph Richards တို့ဟာဒီလို organ တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငယ်ငယ်က organ ဘလို့တီဆောက်လဲဆိုတာကိုဆရာတွေကလေးလာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးက organ ဘလို့တီဆောက်ထားလဲဆိုတာကိုတွေ့ပြီးတစ်တလုံးမေးမရဖြစ်သွားပါတယ်
Ralph Richards ကဝါသနာဒူနှစ်ဦးစုံတွေ့ပြီးအလုံးလုံးခံကြပုံကိုအခုလိုရှင်းပြပါတယ်
And that's how Bruce and I felt
organ တစ်ခုဖန်တီးတီဆောက်ရတာကိုသဘောကျနှစ်ချိုက်တာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
ဒါမှလည်း organ တစ်ခုတည်ဆောက်မဲ့သူမှာတန်စင်တွေညှိဖို့အကြအာယုံကောင်းဖို့လိုသလိုလှလှပပဖန်တီးတက်စနိုင်တဲ့အရေးချင်းလည်းရှိဖို့လိုပါတယ်ဒါအပြင်ဈေးကွက်ကျွမ်းကျင်မှုလည်းရှိရပါမယ်အလုပ်လာပြီးတဲ့အခါမှာတော့ organ တက်စင်မဲ့နေရာကိုသွားပြီးတိုင်းတာကွန်ပျူတာနဲ့ဒီဇိုင်းဆွဲပြီးတော့ပစ္စည်းတွေကိုဆင်းရပါတယ်organ လုံးဖန်တီးတိဆောက်ရမှာအရေးကြီးတဲ့အစိပ်ပိုင်းတွေဖြစ်တဲ့ပိုက်တွေကိုလှုပ်ဖို့အတွက်တက်ထုနဲ့ခဲတုံးတွေကိုပုံသွင်းမှု800ဒီဂရီအပူပေးထားတဲ့အိုးရဲကိုထည့်ရပါတယ်။အဲဒီနောက်အရေးပြောသွားတဲ့တန်တက်ထုအရေးပူတွေကိုတော့ပိုက်လုံးလို့ရအောင်ပါလွှာတဲ့တံပြားဖြစ်ပြောင်းလဲခဲ့ပါတယ်။တက်ထုချက်များရင်တော့အတန်ကောင်းပြီးခဲများရင်တော့အတန်အုံပါတယ်။အဲဒီနောက်ပိုက်လုံးပြီးရင်တော့အတန်ညှိပြီးတော့စတင်တက်ဆင်ပါတယ်။ Bruce Fox က
If I want more volume, I would open
အတန်ကျဲခြင်းရင်အပေါက်ချဲ့ပေးရပါတယ်တိုးခြင်းရင်တော့အပေါက်ကိုကျင်းပေးရပါတယ
်ရှုပ်ထွေးလာတဲ့ဂီတာဒူရီယာတစ်ခုတိဆောက်ရမှာပါဝင်တဲ့အစိပ်ပိုင်းအလုံးဟာအရေးပါပါတယ်ယာဒီဥရုပေါ်လိုက်ပြီးဒီအစိပ်ပိုင်းတွေရဲ့အရွယ်ပမာဏဟာပြောင်းလဲသွားနိုင်တာကြောင့်မှဒါကြောင့်ဖခင်ကြောင့်အတွက် organ အသေးစားတစ်ခုတိဆောက်တယ်ဆိုရင်တော့မှလည်းအချိန်ယူဆောင်ရွက်ရပါတယ် Bruce က
Small organ can have
organ အသေးတစ်ခုမှာပိုက်တစ်ထောင်လောက်သာပါဝင်ပေမဲ့ဖျားเจ้าမှာတက်ဆင်ရတဲ့ organ ကတော့ပိုက်ပေါင်း1000လောက်ပါဝင်ပါတယ်
။ organ နှလုံးတိဆောက်ဖို့တစ်နှစ်လောက်ချိန်ယူရသလိုအဲဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်။တာယာနာပြပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တိဆောက်ရသလိုဒေါ်လာတန်းချီကုန်ကြတာကြောင့်လည်းRuff နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့လည်း organ 24ခုသာတည်ဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာအခုတော့ American ပြည်အောင်စုမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွင်နေ့ရက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်1989ခုနှစ်ဩဂုတ်လ9ရက်နေ့က Pennsylvania ပြည်နယ် Philadelphia မြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့စလိုက်ရအောင်လားနန်းလောင်ကြီးအဲဒီညီလာခံမှာဒီအမျိုးသားပြည်ရင်စာတမ်းမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါ ဒါဟာဆက်ရှိရာစုခေတ်ရဲ့အသိဉာဏ်တိုးတက်လာမှုကိုရောင်မြင်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူလူတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
အမေရိကန်ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဤတန်းအစမှာ We the people ကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဤတန်းကိုအခုလိုအတန်တွင်ထားပါတယ်
။ We the people of the United States in order to form a more perfect union establish justice
American ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့ American ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပါ
ဖွဲ့စည်းပုံဥပဒေဤတန်းကဖော်ပြချက်တွေကိုအကောင့်ထဲပေါ်နိုင်မဲ့ဥပဒေစီမင်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
။အခုတခါဆက်လက်တင်ပြပေးလိုတဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့နိုဘယ်ဆုရှင်တရားအကြောင်းပါ။ Ralph Bunche ကိုမစ်ချီဂန်ပြည်နယ်ဒီထရိုက်မြို့မှာမွေးဖွားခဲ့ပါတယ်။ခြေတလုံးအိမ်တိုင်းလှည့်လည်နေတဲ့စန္ဒဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကိုင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းတုန်းကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်။1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunche ဟာကုလသမဂ္ဂမှအလုပ်လုပ်ကိုင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကြားဝင်စစ်ဆန်ညီနိုင်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင်
ကုလသမဂ္ဂစစ်ဆန်ညီနိုင်မှုလုပ်ကြံခံရချိန်မှာ Bunche ဟာအဲ့ဒီစစ်ဆန်ညီနိုင်မှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ Cyprus နိုင်ငံတွေမှာလည်းဂျာဝင်စစ်ဆက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပခါမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။American ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှင်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါဗျ
။ Berkeley California တက္ကသိုလ်က African American တွေအကြောင်းလေ့လာသူပေါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူ့အထိတ်အမှတ်ပန်းခြံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှာဂုဏ်ပြုဆောက်လုပ်ထားပါတယ
်။ဝေါင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။ VOA ကနေအင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်နိုင်ငံရဲ့ထိခိုက်ပျက်စီးစေတဲ့လုပ်ရမျိုးမျိုးကြောင့်အီရန်ဆိုးရပေါ်ပြည်ပြည့်စုံတဲ့ချင်းကမှုတစ်ခုချမှတ်လို့ဆောင်ဖို့အမေရိကန်ပြည်ထောင်စုကတန်လိမ့်ထံချထားပါတယ်။အီရန်ရဲ့လုပ်ရတွေထဲမှာအမေရိကန်ပြည်ထောင်စုအမေရိကန်မဟာမိတ်တွေနဲ့အီရန်လူထုကိုယ်တိုင်အပေါ်အကြမ်းဖက်မှုနဲ့မဒီမငိမ့်ဖြစ်စေတဲ့လုပ်ရပ်တွေပါဝင်ပါတယ်။ပြီးပြည့်စုံတဲ့ချင်းကမှုတစ်ခုချမှတ်ဖို့နဲ့ညှိနှိုင်းဆောင်ရွက်ဖို့ Iran Action Group IAG ဆိုတာကိုနိုင်ငံခြားရေးဌာနကပြည်ပရေးရာအထူးကြွမ်းကျင်သူတွေနဲ့ဖွဲ့စည်းလိုက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီး Mike Pompeo ကမကြာသေးခင်ကပဲကြေညာပါတယ်။နျူကလ িয়ার ထုတ်လုပ်မှုဒါမှမဟုတ်အကြမ်းဖက်လုံဆောင်မှုမှာတိုးတက်မှုမရအောင် Iran ကိုမကန့်သတ်နိုင်တဲ့ Iran နျူကလ িয়ার သဘောတူညီချက်ကနေ American နှုတ်ထွက်လိုက်ခြင်းကလေးကသမ္မတ Donald Trump က ဖိအားပေးတာတားဆီးတာနဲ့ကာလတားရှိဘေးဒုက္ခခံစားနေရတဲ့အီရန်လူထုနဲ့အတူတကွာရပ်တည်လှုံ့ဆော်ခဲ့တယ်လို့ IAG ဖွဲ့စည်းကြောင်းကြေညာတဲ့နေ့မှာဝန်ကြီးပွန်ပေယုကပြောသွားပါတယ
် Our hope is that one day soon we can reach a new agreement with Iran.But we must see major changes in the region.
General Myolina ga ma ja kin ti ni ma Iran ne zabot tun je tuk general ya nai mae so da ba. Da ba mae Iran nai ngan twe ma yo pin pa ma ba. Iran aswae ye pyu mu lo saung mong ni ma a pyaung le ji rue ko general twe ya bo lo ba de. Iran nai ngan ha a song ti ni ma pu mhan nai ngan tuk lo pyu mu lo saung mo Iran lu du ne ka ba ga taung so ni da ba.
Iran Action Group ko Iran san ya adu ko sa le Brian Hook ka u saung ma me.အမေရိကန်ရဲ့ချင်းကန်ဒီအတွဲနိုင်ငံတကာထောက်ခံမှုအခြေပြန်ဆုံးရဖို့သဘောတူညီတဲ့ကဏ္ဍတွေမှာလက်တွဲလှုပ်ဆောင်ဖို့နဲ့သဘောမတူညီတဲ့ကဏ္ဍတွေမှာပုံသဘောတူညီချက်ရှာဖို့ကမ္ဘာတစ်ဝန်းကမဟာမိတ်တွေတခြားနိုင်ငံတွေနဲ့ဒီအဖွဲ့ကဆက်ပြီးလှုပ်ဆောင်သွားမယ်လို့သတင်းတော့တွေကို Hook ကပြောပါတယ
် When you look at the range of Iranian threats especially around missiles and cyber maritime aggression
ဤနိုင်ငံချင်းချောက်မှုအမျိုးမျိုးအထူးသဖြင့်ဒုံးကျည်တွေ cyber အပိုင်းရေကြောင်းမှရန်လိုတာအကြမ်းဖက်ဝါဒစတာတွေဟာအခြားနိုင်ငံတွေအတွက်စိုးရိမ်ပွဲကိစ္စတွေပါဒီကိစ္စမှာအမေရိကန်ပြည်ထောင်စုဟာတနိုင်ငံတည်းရင်ဆိုင်နေတာမဟုတ်ပါဘူ
းအီရန်ဆိုရကသူတို့ရဲ့ပြည်မှုလုံဆောင်မှုတွေကိုပြောင်းလဲမယ်ဆိုရင်အဖြေရှာဖို့အတွက်သမ္မတထရမ်ကဆွေးနွေးဖို့ပြင်ဆင်ထားတယ်လို့အထူးကိုယ်စားလှယ် Brian Hook ကပြောပါတယ်ဒါပေမဲ့တန်ခတ်ရည်ရွယ်မှုကိုလျှော့ပေါ်ပေးဖို့အမေရိကန်ပြည်ထောင်စုနဲ့အီရန်ကြားတန်တမာရေးနဲ့ကုသရေးဝန်ရေးပိုင်းဆက်ဆံရေးတွေအပြည့်အဝပြန်လည်ထူထောင်ဖို့နဲ့စီဘွားရေးပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆိုတာမှာတော့အီရန်ဆိုရအနေနဲ့သူတို့ရဲ့ပြုမှုလုံဆောင်ပုံတွေကိုပြောင်းလဲပြဖို့တကယ်တမ်းအလေးနဲ့ရှိတယ်ဆိုတာတွေ့ရမှသာစတင်လုံဆောင်နိုင်မှာဖြစ်တယ်လို့အထူးကိုယ်စားလှယ် Brian Hook ကပြောပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမည်အပေါ်ကိုတင်ပြလိုက်ပါတယ်ရှင
်အခုတင်ဆက်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA ရဲ့အားပေါ်မှအကြောင်းသိစေအပ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ
်ကွလန်တူဘွားရင်အမေရိကန်အထက်လွှတ်တော်မှဂျွန်မက်ကိန်းအတွက်ဝန်ထမ်းကြောင့်တုံ့ဝန်လာတွေဆက်လက်ဝင်ရောက်လာနေစေဖြစ်ပြီးသူ့အတွက်အောင်းမွေးပွဲအထိတ်မှအခမ်းအနားတွေကိုလည်းသူ့ဘွားအတွက်အရေးပါတဲ့မြို့သုံးမြို့မှာသတင်းတပတ်ကြာကျင်းပသွားမှာဖြစ်ပါတယ်။အုံနောက်ကင်ဆာယောဂါကိုတစ်နှစ်လောက်ခံစားရပြီးတဲ့နောက်စနေနေ့ကကွယ်လွန်သွားတဲ့အသက်82နှစ်အရွယ်ဂျွန်မက်ကိန်းရဲ့ရုပ်အလောင်းကိုသူလွတ်တော်မှာတူအဖြစ်ကိုစားပြုခဲ့တဲ့အာရီဇိုနာပြည်နယ်ဖီနစ်ခ်မြို့အထက်လွှတ်တော်မှာအဖြစ်32နှစ်ကြာတာဝန်ထမ်းဆောင်ရင်းနေထိုင်ခဲ့တဲ့ဝါရှင်တန်ဒီစီမြို့နဲ့သူကြောင်းတက်ခဲ့တဲ့ရေတပ်စစ်တပ်ကတူရှိရာမိုင်လန်ပြည်နယ်မြို့တော်အာနာပိုလစ်မြို့တို့မှာထားကျင်းပသွားမှာဖြစ်ပါတယ်။စနေနေ့ကကွယ်လွန်သွားတဲ့အထက်လွှတ်တော်မှာဂျွန်မက်ကိန်းအတွက်အင်ဂျီတော်ကအစောပိုင်းမှာအလံကိုတဝက်လွင့်ထူထားခဲ့ရာကနေတနင်္လာနေ့မနေ့မှာအပြည့်ပြန်လဲလွင့်ထူလိုက်ပြီးတဲ့နောက်တနင်္လာနေ့နောက်မှာပဲအလံကိုပြန်ပြီးတော့အပြည့်လွင့်ထူလိုက်ပါတယ်။တခြားပြည်ထောင်စုအစိုးရရုံးနေအပါအဝင်လွတ်တော်အစောဦးနဲ့ပြည်내အစိုးရရုံးနေမှာဒီကနေ့အထိအလံကိုတဝက်လွင့်ထူထားကြပေမဲ့အင်ဂျီရောမှာတင်းနေလာနေမနေ့ကအပြည့်ပြန်လွင့်ထူခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်လာတာမှာသူတို့အနေနဲ့လှုပ်ထွန်းလို့နေတိုင်းလိုက်နာဆောင်ရွက်ခြင်းဖြစ်ကြောင်းအင်ဂျီရောကပြန်လဲတုံ့ပြန်ခဲ့ပါတယ်လွတ်တော်မှာတအူးကွယ်လွန်သွားရင်သမ္မတရဲ့ညွှန်ကြားချက်မထုတ်ပြန်မခြင်းအစိုးရရုံးနေအနေနဲ့ဌာနဆိုင်ရာအစောဦးတွေမှာတည်ဆုံးတဲ့နေ့နဲ့နောက်တစ်နေ့တွေမှာအလံကိုတဝက်လွင့်ထူထားရမယ်လို့အမေရိကန်အလံတင်ခြင်းဆိုင်ရာဥပဒေမှာပြဋ္ဌာန်းထားတာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေအပါအဝင်တခြားတိုင်းသားတွေအပေါ်ကျွတ်လွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တွေကိုစုံစမ်းစစ်ဆေးရေးယူပေးဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကမနေ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအဓိကကျွတ်လွန်နေတာဟာဗိုလ်ချုပ်မှုကြီးမေအောင်လှိုင်အပါအဝင်မြန်မာစစ်တပ်အရာရှိတွေဖြစ်တယ်ဆိုတာကုလသမဂ္ဂအထောက်ထားကုလသမဂ္ဂဘက်ကအထောက်ထားတွေတွေ့ရှိခဲ့တဲ့အတွက်သူတို့ရဲ့ Facebook အကောင့်တွေကိုပိတ်ပစ်လိုက်တာဖြစ်တယ်လို့ Facebook တာဝန်ရှိသူတွေကတင်းလာနေမှာပြောကြလိုက်ပါတယ်ခင်ဗ
ျကျေးဇူးပါခင်ဗျနိုင်ငံသားသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမဲအင်ဂျင်နိုင်ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jamie Cook ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကို96.9 MHz လိုင်းလူမီတာ24 40 50နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါတို့ရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.